ဖြစ်လေလုံးနှစ်ပတ်လည်ခန္ဓာကိုအရင်ကကိုယ်ဖွဲ့စည်းတွင်မှာပဲအတီးတီးလောက်ခဲ့ကြပေမဲ့သူသူခြားခြားဒီနှစ်32နှစ်ပြည့်နှစ်ပတ်လည်မှာတော့ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချန်နယ်ကအများပိုင်တဲ့နေရာမှာပထမဆုံးကျင်းပဖို့စီစဉ်ထားပါတယ်။ရည်မှန်းထားတဲ့ဒီမိုကရေစီပန်းတိုင်မရသေးပေမဲ့ဒီနှစ်လိုပြည်သူပိုင်နေရာမှာကျင်းပလိုက်တာဟာ88မျိုးဆက်တွေရဲ့တောင်းဆိုချက်တွေကိုဆက်ပြီးအကောင့်ထဲပေါ်မယ်ဆိုတာအသိပေးတဲ့သဘောဖြစ်တယ်လို့ပွဲပြမြောက်ဖို့ပါဝင်သူတွေကပြောပါတယ်။ပြည်ဦးမြန်မာပိုင်းသတင်းတော်ကိုစောထက်သတင်းပေးပို့ထားပါလိမ့်ရှင်။
ဒီမိုကရေစီရေတပ်ပွဲဝင်ခဲ့တဲ့88မျိုးဆက်ចောင်းသားတွေရဲ့ကြီးညာစာတမ်းကိုဒီအခါနောက်မှာဖတ်သွားဖို့ရှိပြီးအဖွဲ့အစည်းမျိုးစုံကပေးလာတဲ့တောင်းဆိုတွေကိုလည်းမှတ်တမ်းတင်သွားမှာပါ။ဒီပွဲအတွက်ပဲအဖွဲ့အစည်းကမှပြည်ကြားဖိတ်ထားမျိုးမလုပ်ပဲဘယ်သူမှဆိုလွတ်လွတ်လပ်လပ်ပါဝင်နိုင်မှာပါ။တနင်္ဂနွေလုံးပါဝင်ခဲ့တဲ့ဒီမိုကရေစီလှုပ်ရှားမှုဖြစ်လို့လူများပါဝင်နိုင်အောင်ဒီနှစ်ကစပြီးများပိုင်နေရာမှာဆက်လုပ်သွားမှာလို့ရှင်လေးလုံး32ပြည့်အခါနာကျင်းပရေးကော်မတီဝင်ဖြစ်တဲ့ဦးတိုးကျော်ဆိုင်က VOE ကိုပြောပါတယ်
။တောက်လျှောက်ကိုမဖြစ်ဖြစ်အောင်ကျွန်တော်တို့စူးစမ်းပြီးတော့ကျွန်တော်တို့နှစ်စဉ်ကျင်းပလာခဲ့တာပေါ့နော်။အဲ့တော့တကယ်တမ်းပြောလို့ရှိရင်တော့နှစ်30ကျော်လာပြီဗျ။32ပြည့်ရောက်လာပြီ။ဒီမျိုးကျွန်တော်တို့လူထုကရွေးချယ်တင်ပြောက်ထားတယ်အစိုးရလက်ချက်မှာပေါ့နော်။ကျွန်တော်တို့ကဒါရှင်လေးလုံးဒီမိုကရေစီရေးတော်ပုံနဲ့ပတ်သက်ပြီးတော့သုံးတရားအတိမတ်ပြုတဲ့ပုံစံမျိုးတစ်ခုတော့ကျွန်တော်တို့ကတော့လိုလားတာပေါ့နော်။ဒီမြန်မာနိုင်ငံနဲ့ရအတန်းပြမှာပေါ့နော်ကျွန်တော်တို့ဒီလိုပဲကျွန်တော်တို့ဆက်လက်ပြီးတော့ကျင်းပပြီးတော့ကျွန်တော်တို့ကတော့ဟိုရှင်လေးလုံးဒီမိုကရေစီအရေးတော်ကိုရအရေးပါမှုကိုတော့ကျွန်တော်တို့ထင်ဟနေရအောင်မှာဖြစ်ပါတယ
်ဒီလိုများပိုင်နေရာမှာရှင်လေးလုံးနှစ်ပတ်လည်လောက်တာဟာဒီမိုကရေစီရေးတော်ပုံရဲ့တောက်ဆွချက်တွေပြေဝအောင်ဆက်ပြီးကောင်းတဲ့ပေါ်သွားမယ်ဆိုတာအားလုံးကိုသိပေးလိုက်တဲ့သဘောသားလို့ဒီပွဲကိုတက်ရောက်မယ်88ဆွဆောင်မှုကြောင့်တော့ဖြစ်တဲ့ကိုမြအေးကအခုလိုပြောပါတယ်
ပထမဆုံးကျင်းပပါတယ်နှစ်လို့ဒီနေ့ကပြောလို့ရပါတယ်เนาะအဲ့ဒါဆိုလည်းကျွန်တော်တို့88ရိုးချက်တွေအားလုံးပေါ့เนาะအားလုံးပေါ့အယူဆတွေ꿰မယ်သဘောထားတွေဘယ်လောက်ပဲ꿰꿰ကျွန်တော်တို့ရှင်းလေးလုံးကြီးမှန်းချက်ပန်းနိုင်လို့တော့ရှောက်တဲ့အခါမှာကိုလီကိုဟန်နဲ့ကိုအစွမ်းရှိသလိုပူစီကိုစီစုံလန်းနေကြသေးပဲဖြစ်တယ်ဆိုတာကိုပြည်သူလူထုနဲ့တသားတည်းဖြစ်ကြအောင်လည်းကြားသာခြင်းလို့မဟာဗန္ဓုလပန်းချံမှာရွေးချယ်ပြီးလုပ်တဲ့အကြောင်းဖြစ်ပါတယ
်။မဟာဗန္ဓုလပန်းချံထဲမှာလုံမဲ့ဒီရှင်းလေးလုံးနှစ်ပတ်လည်ကိုမနက်9နာရီခွဲမှာစတင်မှာဖြစ်ပြီးတည်ရင်နိုင်မြမာအဖွဲ့ကနိုင်ငံတော်တချင်းနဲ့ဂုဏ်ပြုမှာပါ။ရှင်းလေးလုံးနဲ့ပတ်သက်တဲ့ကတုံးပြကွက်တွေနဲ့မှတ်တမ်းတဖို့တချို့ကိုလည်းကြားသွားမှာဖြစ်ပါတယ်။ရှင်လေးလုံးရေရော်ပေါ်ဟာမြန်မာနိုင်ငံကို26နှစ်အုပ်ချုပ်ခဲ့တဲ့တပ်ပါတီအာဏာရှင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကိုကျောင်းသားတွေကဥဆောင်ပြီးလူမျိုးစုံပါဝင်ဖြုတ်ချနိုင်ခဲ့တဲ့မြန်မာနိုင်ငံရေးကြောင်းလေးတစ်ခုဖြစ်ပါတယ်။တပ်ပွဲဝင်စားကအာဏာရှင်ပြုတ်ချဖို့အဓိကရည်ရွယ်ခဲ့ပေမယ့်အရသာဆိုးရတက်လာပြီးနောက်ပိုင်း2013လောက်မှာဒီမိုကရေစီနဲ့ဖက်ဒရယ်ပြောင်းစုသွားဖို့2008ဖွဲ့စည်းပုံပြင်ဆင်ဒါမှမဟုတ်ရင်အသက်ရေးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့88မျိုးဆက်ကျောင်းသားတွေကစက်ကြူးစားနေခဲ့တာပါ။